မကြခင်နှစ်တွေအတွင်းကိုယ်နိုင်ငံရဲ့ကျန်းမာရေးစနစ်တိုးတက်ကောင်းမွန်အောင်မြင့်တင်ခဲ့တဲ့နိုင်ငံတွေဟာကိုဗစ် -19 ကာယရောဂါကျရောက်ချိန်မှာကြံ့ကြံ့ခံနေတာတွေ့ရကြောင်းနဲ့ကမ္ဘာနိုင်ငံတွေအနေနဲ့လူမှုကျန်းမာရေးကဏ္ဍမှာရင်းနှီးမြှုပ်နှံမှုတွေလုပ်ပြီးနောက်လာမယ့်ကာယရောဂါအတွက်အသင့်တင်ထားကြဖို့ WHO ကမ္ဘာကျန်းမာရေးအဖွဲ့အကြီးကTedros Ghebreyesus ကတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ
်။ This will not be the last pandemic. History teaches us that
အခုကျောင်းနေရတဲ့ကာယရောဂါဟာနောက်ဆုံးကျောင်းရတာမျိုးမဟုတ်ဘဲလူနေမှုဘဝထဲမှာရောဂါဖြစ်ပွားတာတွေကာယရောဂါနဲ့ရင်ဆိုင်ရတာတွေဟာတမိုင်းတစ်လျှောက်မှာရှိနေတာဖြစ်တဲ့အတွက်ဒါမျိုးကျောင်းလာရခြင်းမှာကမ္ဘာတစ်လွှားအသင့်ဖြစ်နေရမှာဖြစ်ကြောင်းပြောပါတယ်။အကြခင်နှစ်တွေထဲမှာနိုင်ငံအများပြားဟာစီးပညာရဲ့မှာတိုးတက်အောင်ကောင်းကောင်းလုပ်နိုင်ခဲ့ပေမဲ့ကုသရောဂါဖြစ်ပွားမှုတုံ့ပြန်ဆောင်ရွက်ရမှာအဓိကကျတဲ့အချိန်အလူလူချမ်းမာရေးစနစ်ကိုဖိလို့ရှုထားတာများနေတယ်လို့လည်းဝေဖန်ပါတယ်။ဒီထဲမှာထိုင်း၊မွန်ဂိုလီးယား၊ဆင်နီဂေါနဲ့တချို့နိုင်ငံတွေရဲ့ COVID-19 ဗိုင်းရပ်စ်အတွက်တုံ့ပြန်ဆောင်ရွက်မှုတွေအတွက်တော့ချီးကျူးလိုက်ပါတယ်။တနင်္လာနေ့မှာပဲကမ္ဘာတစ်လျှောက်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတက်ရအများဆုံးဖြစ်နေတဲ့အိန္ဒိယကတရက်တွင်းအကူးဆက်ခံရသူ6000ကျော်နဲ့ကမ္ဘာမှာကူးစက်မှုဒုတိယအများဆုံးဖြစ်သွားပြီးဘရာဇီးနိုင်ငံတဲ့ပိုများသွားပါတယ်။